ကမ္ဘောဒီးယားနိုင်ငံဖနွမ်းပြည်မြို့တော်မှာကျင်းပနေတဲ့32ကြိမ်မြောက်အရှေ့တောင်အာရှစီးကိန်းပြိုင်ပွဲမှာတော့မြန်မာနိုင်ငံကဝူရှူးပြိုင်ပွဲမှာရွှေတဆိပ်တစ်ခုအပါအဝင်ဆုတဆိပ်3ခုထပ်ပြီးတော့ရခဲ့ပါတယ်။ဒီကနေ့မေလ12ရက်နေ့ကရှင်ပြိုင်ခဲ့ကြတဲ့ဝူရှူးအကစားပြိုင်ပွဲတွေအတွင်းမှာတော့မြန်မာနိုင်ငံကိုစားပြုရှင်ပြိုင်တဲ့မတ်ဆန်နီဦးကချမ်ချွန်းအမျိုးသမီးမြောက်ပိုင်းလက်တိုင်းပြိုင်ပွဲအတွင်းမှာရွှေတဆိပ်ရခဲ့ပါတယ်။မတ်ချယ်ရီတန်းကအမျိုးသမီး48ကီလိုအတိုက်ပြိုင်ပွဲမှာဒုတိယဆုငွေတစ်စိမ့်နဲ့မအေးတစ္ဆာမြင့်ကနမ်တောင်အမျိုးသမီးတောင်ပိုင်းဓာတိုင်းပြိုင်ပွဲအားကစားနီးပြိုင်ပွဲတွေမှာခြေတစ်စိမ့်ဆုဆုခိုးရရှိခဲ့ပါတယ်။ဒါ့အပြင်အမျိုးသားတိုက်ခွန်တိုတဦးချင်းပြိုင်ပွဲမှာလည်းကိုကောင်းဆန်ခန့်ကတတိယခြေတစ်စိမ့်ရခဲ့ပါတယ်။ဒါကြောင့်ဒီကနေ့မှာတော့မြန်မာနိုင်ငံကရွှေတစ်စိမ့်တစ်ခုငွေတစ်စိမ့်တစ်ခုနဲ့ခြေတစ်စိမ့်နှစ်ခုထပ်မံရရှိလိုက်တာဖြစ်ပါတယ်။အမျိုးသမီးဘောလုံးစီမီဖိုင်နယ်ပွဲစဉ်အဖြစ်နဲ့မြန်မာအမျိုးသမီးအသင်းနဲ့ထိုင်းအမျိုးသမီးအသင်းတို့ကစားကြတဲ့အခါမှာတော့မြန်မာအသင်းက၄ဂိုး၂ဂိုးနိုင်သွားခဲ့ပါတယ်။ဒါကြောင့်မြန်မာအမျိုးသမီးအသင်းကအခုဆိုရင်ဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။ဒီကနေ့မေလ12ရက်နေ့အထိနောက်ဆုံးသိရသလောက်စုတစိမ့်ရရှိမှုအနေအထားတွေမှာတော့ BNN ကရွှေ68ခုငွေ66ကျေး89နဲ့ပထမထိုင်းနိုင်ငံကရွှေ60ငွေ42ကျေး63နဲ့ဒုတိယအင်ရှင်ကမ်ဘောဒီးယားကရွှေ59ငွေ49ကျေး63နဲ့တတိယအသီးသီးနေရာရပ်တည်နေကြပြီးတော့မြန်မာနိုင်ငံဘက်ကတော့ရွှေ15ခုငွေ14ကျေး41နဲ့အဆင့်8မှာရှိနေပါတယ်ရှင်။